ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာမှုနဲ့မြန်မာရွှေပြောင်းအလို့သမားတရားကျော်ကိုထိုင်းမြန်မာနယ်စပ်ရနောင်းကော်တောင်းလန်းကနေမနေ့ဒီဇင်ဘာလ28ရက်နေ့ကထိုင်းဆိုရကပြည်နှင်နှံပေးခဲ့ပါတယ်။သူတို့မှာတရားဝင်အလို့လုတ်ကိုင်ခွင့်တက်သေးစာရွက်စာတမ်းတွေမတူတာအထောက်ထားတွေမခိုင်လုံတာနောက်မွေးစေတဲ့ဆေးရွက်တွေကိုသုံးဆွဲတာကြောင့်ဆိုပြီးသူတို့ကိုပြည်နှင်နှံပေးလိုက်တာပါ။အခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေနဲ့စာရွက်စာတမ်းမပြည့်စုံတာတွေတရားမဝင်နေဆက်ချက်ကြော်တာတွေလူကုန်ကူးခံရမှုတွေကြောင့်ဖမ်းဆီးပြီးဒီဇင်ဘာလ28ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဟာ28ရက်နေ့ပေါ့နော်။အဲ့ဒါရောက်ကြလေက96ရောက်မေကလေး6ရောက်အလုံးပေါင်း104ရောက်ပေါ့။အဲ104ရောက်မှာကျွန်တော်တို့ကဒီရောင်းမောင်းတဲ့လူတွေနဲ့အလုပ်သမားလက်မမတူတဲ့ဟာနဲ့လှုပ်ရှင်မတူတဲ့ဟာလေဒီအာဆီယံမှုတွေတွေအဲ့ဒါလေးပါတယ်အတိအကျတော့လေ
ထိုင်းနိုင်ငံထဲမှာလည်းတရားမဝင်အလုပ်သမားတွေဆိုင်ရွက်ဆိုင်တဲ့မတူတဲ့အလုပ်သမားတွေကိုလက်ခံထားတဲ့အလုပ်ရှင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေတာကြောင့်အလုပ်ရှင်တွေဘက်ကလည်းအလုပ်သမားတွေကိုလက်မခံရတဲ့အခြေအနေမှဖြစ်လာတယ်ဆိုပြီးဦးမိုးဝေကဆိုပါတယ
်အဲ့ဒါတော့အဓိကတော့သူတို့ရဲ့ဟိုပါသူတို့အလုပ်သမားတွေကချို့ဆိုဘောပေါ်မဲ့လောက်တဲ့ဟာတွေဖိဆိုးသွားတာတွေတော့ရှိတာဗောလေ။အဲ့ဒါလည်းပါတယ်ပြီးလို့ရှိရင်သူတို့ကလည်းချို့ကလည်းအလုပ်လုပ်ချင်သေးတယ်ကထပြီးတော့လေ။ဒါမှမပြန်ချင်သေးဘူးချို့လူတွေအများကြီးတော်တော်များများ။ဟု
တ်ကဲ့
။အဲတောင်ချို့လုပ်ရှင်တွေလည်းလက်ဆန်ရဲတော့ဘူးနော်။အဲ့ဒါလည်းရှိတယ်။ခိုင်းမှလည်းကိုကလက်ရှိနည်းနည်းကြင်ကြတယ်ဟာကြင်ကြတာဆိုတာအဲတိတိကျကျလုပ်နေတယ်ဆိုတော့အဲ့ဒါသူတို့ကဟိုပေါ့လုပ်ချင်တာဗောလေ။ဒါတခွေးတွေကတောင်းဝန်မယူသေးတာလေ။ပွဲစားကိုကြံတော့သူ့အပေးပြီးတော့ဘောမမင်းနေပြီးသားလောက်ကြတာလေသူပြည့်စုံတာလေအဲ့ဒါလေးခရီးတော့ကြည့်တာပေါ့လေ
ပြီးခဲ့တဲ့အပတ်တည်းတုန်းကတော့အထောက်အထားပြည့်စုံရှိတဲ့လုံသမားတချို့ကိုပြီးနှစ်တန်ပေးခဲ့တာကြောင့်လုံအားကငွေကြေးမရလိုက်တာတွေအပါအဝင်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်နိုင်ငံကူးလက်မှတ်ဗီဇာကြေးနဲ့လုပ်ငန်းခွင်ကအခွင့်အရေးတွေပါဆုံးရှုံးပြီးအနည်းဆုံး6လကနေ2နှစ်ထိပြီးနှစ်တန်ပေးခံရတာကြောင့်နှစ်နာမှုတွေရှိနေကြောင်းကော့တောင်းမြို့မှာအလုံသမားပညာပေးစင်တာဖွင့်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်။